ပြည်သူ့လွတ်တော်မှာမနေ့ကြာသပတေးနေ့ကအတည်ပြုလိုက်တဲ့ယင်းဤမြုပ်နှံမှုဥပဒေမူကြမ်းမှာအရင်ကနိုင်ငံသားသားနဲ့နိုင်ငံသားယင်းဤမြုပ်နှံသူတွေအတွက်ဥပဒေတွေခွဲခြားထားတာကိုပယ်ဖျက်ပြီးအားလုံးအတွက်တစ်ခုတည်းအဖြစ်ပေါင်းစပ်ပြီးပြန်လည်ရေးဆွဲပြဋ္ဌာန်းထားတာဖြစ်ပါတယ်။ယင်းဤမြုပ်နှံသူတွေကိုဆက်ဆံဆောင်ရွက်ရမှာနိုင်ငံသားသားယင်းဤမြုပ်နှံသူတွေကိုနိုင်ငံသားယင်းဤမြုပ်နှံသူတွေအပေါ်ပေးအပ်ထားတဲ့ဆက်ဆံဆောင်ရွက်မှုတွေထက်ရော်နည်းမှုမရှိစေရလို့ဖော်ပြထားပါတယ်။ဒါနဲ့ပတ်သက်လို့ American ပြည်ထောင်စုအခြေစိုက် American မြန်မာကုန်သည်ကြီးများအသင်းရဲ့ဒုဥက္ကဋ္ဌဒေါက်တာကျော်ဝင်းကအခုလို VOE ကိုပြောပါတယ
်။ကျွန်တော်တို့အဲ့ဒီလို chance ပေးလို့ရှိရင်တော့ we are more than 100% we going to go there. That's number 1. တကယ်ကိုလုပ်ပြီးမယ်။ဘာလို့ဆိုတော့ကျွန်တော်တို့စီမကအရင်တော့ကတည်းကအတိတ်ပြန်ပြီးတော့ရင်းနှီးမြှုပ်နှံမှုလုပ်ချင်တယ်။ဘာဖြစ်နေလဲဆိုတော့ဟိုတွားလိုက်တိုင်းတွားနိုင်တဲ့ disadvantage ဖြစ်နေတယ်နောက်ပြီး sanction လည်းရှိတယ်အခုတော့ uncertain လာပါပြီနောက်ပိုင်း sanction လွတ်လိုက်ပြီဆိုတော့ we are very happy ကျွန်တော်ကလည်းခုနပြောသလိုဒီနောက်လာမှာပြန်ပြီးတော့ပြန်စချင်တယ်ကျွန်တော်တို့စချင်တာ agriculture နဲ့ farming
ဟုတ်ကဲ့အဲ့တော့အခုနိုင်ငံသားယင်းနှီးမြှုပ်နှံမှုလုပ်ငန်းရှင်တွေကိုပို့ပြီးတော့အခွင့်အရေးကလည်းရလာမယ်ဆိုရင်ဒီပြည်ရင်းလုပ်ငန်းရှင်တွေရောဒီအပြိုင်ပေါ့နော်ပြည်ပနဲ့အပြိုင်ဒီရှင်ပြိုင်ပြီးလုပ်မဲ့နေရာမှာရောဟိုအားနည်းမှုတွေရှိလာနိုင်မလားရှင
်ကျွန်တော်အခုလုပ်တဲ့ project နှစ်ခုစလုံးဟာဗမာပြည်မှာမရှိတဲ့ project ကျွန်တော်တို့က transfer ပေးချင်တယ်ကျွန်တော်တို့အမျက်ထက်ကျွန်တော်တို့က technology ကိုပေးချင်တယ်ဘယ်လိုလုပ်ရမလဲကောင်းတဲ့လူဟိုကျန်းမာရေးအတွက်ကောင်းတဲ့ဟာကိုကျွန်တော်တို့ကတင်ပြချင်တယ်ဒါလေးကိုအားပေးပြီးစိုက်ပျိုးရေးကိုလှုပ်စေချင်တယ်ဒါတော့ကျွန်တော်စီစားသုံးစီကတိတ်ပြီးတော့အလွန်အရေးကြီးတယ်ကျွန်တော်တို့ဗမာလူမျိုးရဲ့ per capita တူဦးတနည်းကိုသုံးနဲ့ဟိုစားသုံးစီကိုသုံးနဲ့နှုန်းကအာရှန် country 10နိုင်ငံမှာဆိုကျွန်တော်တို့ကပို့ပြီးတော့သူများတဲ့ရာခိုင်နှုန်း20 30လောက်ကိုပို့သုံးတယ်ဆိုတော့စီကကျွန်တော်တို့စီမှာကအများဆုံးသုံးတယ်ဒါပေမဲ့သုံးတဲ့စီကမကောင်းဆုံးအဲ့ဒါကိုကျွန်တော်တို့ကကျမ်းမာရေးနဲ့ညီအောင်ကျွန်တော်တို့ကလည်းအဲ့ဒီဟာကိုအတိအခါတုတ်ပေးခြင်းနဲ့ကျွန်တော်တို့ကဟိုပြိုင်ဖို့စီးပွားရေးတက်တက်ပဲမဟုတ်ဘူးကျွန်တော်တို့ကကျမ်းမာတဲ့ကောင်းတဲ့စီကိုလည်းတွင်ပေးခြင်းနဲ့အလားတူကျွန်တော်တို့ကဒီပစုံမွေးမြင်ကြီးမှာအောင်ရောင်ပရိုတိန်းဓာတ်များများရအောင်ဈေးပေါ်ပေါ်နဲ့ရအောင်ကျွန်တော်တို့ကအဲ့ဒီပစုံတားပေါက်နဲ့ဟာကိုအဲ technology ကို transfer လုပ်ပေးခြင်းနဲ
့နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့ American ပြည်ထောင်စုခီးစဉ်မှာအများယုံကြည်မှုကိုရစေမဲ့ယင်းနှိမ့်နှံမှုဥပဒေအစ်စ်ကိုပြဋ္ဌာန်းဖို့စ조사နေကြောင်းပြောကြားခဲ့ပြီးတဲ့နောက်ရက်သတင်းပတ်နှစ်ပတ်အကြာမှာအခုလိုပြည်သူ့လွှတ်တော်မှာဒီဥပဒေမူကြမ်းကိုအတည်ပြုခဲ့တာပါဒီအခြေအနေတွေကြောင့်မြန်မာနိုင်ငံမှာနိုင်ငံသားယင်းနှိမ့်နှံမှုတွေအများအပြားရှိလာအောင်ဆွဲဆောင်နိုင်လာပြီမဲ့ပြည်တွင်းလုပ်ငန်းရှင်တွေအတွက်လည်းအခွင့်အလမ်းတွေပိုးပြီးအားကောင်းလာရေးထိရောက်အောင်ဆောင်ရွက်ပေးဖို့လိုအပ်ကြောင်းပြည်တွင်းလုပ်ငန်းရှင်တအုပ်လည်းဖြစ် NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်စီးပွားရေးအကြံပေးကော်မတီဝင်တအုပ်လည်းဖြစ်တဲ့ဦးမင်းခင်ကသုံးသပ်ပါတယ
်ပြည်တွင်းလုပ်ငန်းရှင်တွေဦးပြီးတော့အားကောင်းမှုနဲ့နိုင်ငံရေးနဲ့တွဲဖက်ပြီးတော့အပြိုင်တုံ့ဖို့တွဲဖက်ပြီးတော့လုပ်နိုင်ဖို့အပေါ်ရေးကြည့်အဲ့ဒါမှပြည်တွင်းစီးပွားပြည်ပစီးပွားတော့ဟိုလုပ်ငန်းလုပ်ခွင့်ကိုင်ခွင့်ကကျေလာမယ်အဲ့ဒါကိုသက်ဆိုင်ရာဆိုတာကတိတိကျကျတကယ်အောင်မြင်လို့နိုင်မှုလို့ရတယ်။အဲ့ဒါမှလုပ်ခွင့်လုပ်ငန်းကိုကျေလာပြီးတော့ဒီဘက်ကြီးလည်းခုံရမယ်၊ဒီကြီးလည်းတိုးမယ်၊တကယ်ခုံပြုတ်တဲ့ဟိုသွားတယ်။အဲ့ဒါတော့အရေးကြီးတယ
်။အရင်စစ်ဆိုးရလက်ထက်မှာနိုင်ငံသားယင်းနှီးမြှုပ်နှံမှုစီမံကိန်းကြီးတွေနဲ့ပတ်သက်ရင်တာဝန်ယူမှုမရှိခဲ့သလိုအများပြည်သူမသိခဲ့တဲ့အတွက်နောက်ဆက်တွဲစိုးကြိုးတွေရင်ဆိုင်ခဲ့ရတာပါ။အခုဥပဒေသစ်အရနိုင်ငံအကျိုးစီးပွားအတွက်တဘာဝနဲ့လူမှုပတ်ဝန်းကျင်ကိုထိခိုက်မှုမရှိစေတဲ့တာဝန်ယူမှုရှိတဲ့ယင်းနှီးမြှုပ်နှံမှုလုပ်ငန်းတွေကိုဖွံ့ဖြိုးတိုးတက်စေဖို့ရည်ရွယ်ကြောင်းဖော်ပြထားပါတယ်ရှင်။